စီရဲတင်းမှနေဆဲရခိုင်ပြည်နယ်အတွင်းကပုံနှံကျွန်းမြို့နယ်ပန်းနီလာကြီးရွာမှာမင်းညပိုင်းကရဲတပ်ဖွဲ့ရင်တန်းဘုံခွဲတိုက်ခိုက်ခံရလို့ရဲတပ်သား2ဦးသေဆုံးခဲ့ပါတယ်။တင်မုံတန်းကြီးရွာဘက်မှလည်းလက်နက်ကြီးကြီးစံပောက်ကွဲမှုကြောင့်ရွာသား2ဦးသေဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်။
ဒီခိုင်းပြည်နယ်ပုံနှကျုံမြို့နယ်တွင်တန်ခင်းကျေးရွာနဲ့ပန်းနီလာကျေးရွာကြားမှာမနေ့ကဖေဖော်ဝါရီ28ရက်နေ့ညနေပိုင်းကကြောက်တော့ဘက်ကလာတဲ့ရဲရင်တန်းဘုံခွဲတက်ခတ်ခံရတာလို့ပန်းနီလာကျေးရွာသားလူကပြောပါတယ်
။မနေ့ကနိုင်ခွေးတော့ကလည်းတော့တင်ကြတယ်ကြောက်တော့ဘက်နဲ့ဒရူကာ၄၅စီတော့သွားတယ်လေရေကားလည်းပြောတယ်။ချစ်ခဲ့မှုတော့ကားနှစီတော့နာတော့တယ်ပြူတော့တယ်ပြောတယ်။နောက်ပြီးရေသားမျိုးလည်းပြူစုရှိတယ်ပြောတယ်။လက်မကြီးတယ်လားဘုံတယ်လားပြောတော့ငါချက်ချက်ချက်ကြတယ်လက်မကြီးနဲ့ဘုံတယ်နဲ့ကျွန်တော်ခွေးလည်းမရတယ်တင်ကြတာပေါ့အေးလုတ်တယ်ဘာလုတ်တယ်လည်းမတိကြဘူးဘယ်လိုတော့မတိဘူးအဲ့ဒ
ါအခုလိုရဲရင်တန်းတက်ခတ်ခံရတယ်ဆိုတာကိုဒီနယ်လှုပ်တော့ကိုယ်စလဲဦးအောင်တန်းနေကလည်းအတိအပြုပြောဆိုပါတယ
်တန်းနေတာနားမှာဘုံခွေးတွေကဘုံမဟုတ်ဘူးတဲ့ရလို့ကြားတယ်နောက်ခစ်တာတွေကြားတယ်ပုံနာကျုံမျိုးနေရောက်တဲ့လူပြုံနဲ့ပုံနာကျုံကြားအလိမ်ပါပေါ့ပုံနာကျုံတောက်တော့နားမှာပေါ့
ရင်ရင်သားတွေကိုတတ်ခတ်တဲ့ဖြစ်စဉ်ဟာအေးအေးရခိုင်တပ်မတော်လက်ချက်လို့တိရခန်တွေကယူဆနေပေမဲ့အခြေအနေမှန်ကိုသိရှိဖို့အေးအေးပြန်ကြားရေးကိုဆက်တွယ်ဆက်ပေမဲ့လည်းဆက်တွယ်မရရှိခဲ့ပါဘူးဒီလိုရင်နှန်းတတ်ခတ်ခံရမှုနဲ့ပတ်သက်လို့ဘုံနှကျုံရဲတပ်ဖွဲ့မှုရုံးကိုဆက်တွယ်ဆက်ပေမဲ့ဖုံးလက်ခံဖြေဆူမဲ့တို့မရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်ဘူရီတောင်ရတိတောင်ကြောက်တော်မြောက်ဦးဘုံနှကျုံစတဲ့မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့စိုက်ပွဲတွေရက်ဆက်ဆုစလို့ဖြစ်ပွားနေတာပါတိုက်ပွဲဖြစ်ပွားပြီးကြံရစ်ခဲ့တဲ့လက်နက်ကြီးတွေကြောင့်ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ဆုံးရှုံးတာတွေလည်းရှိနေပါတယ်။မနေ့ကပုံနှကျုံမြို့နယ်တင်မုံတန်းကျေးရွာမှာစစ်တွင်းကြံရစ်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ခမီးကိုင်းသားလေမယားနှုတ်ဦးသေဆုံးသွားတယ်လို့တင်မုံတန်းအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။
ကျွန်တော်တို့ဒီအထက်တမုန်းကနေလေးမှာသမိုင်းသလုံးရှိတဲ့နေရာမှာသူတို့ကစောင်းနေရတဲ့အဲခွေရင်းနဲ့ဒီလက်နေကြီးဆန်လာဘုံလောက်သူတို့မှရောမှပြောက်ဝဆင်းမှလောက်မှတင်ထားတယ်။အဲဒါအပြင်မှာအခွေးနှခွေးလောက်လေးဟာမှဆန်မှာပဲပောက်ပွေးမှတယောက်ကချစ်ချင်းပြေတော့တယ်ယောက်ျားကဒီကလေးကြတော့အသက်ရှင်နေတယ်ရှင်နေလို့ကျွန်တော်ဆေးရုံလာတဲ့အခါမှာပဲဆေးရုံမှာလည်းမရောက်ဘူးမရောက်ခင်မှာပဲဆုံးတော့ပါတယ်ခင်ဗျာ။အဲဒီပုံမှာလူလေးရပါတယ်။ဒီညီမကဒဏ်ရာတန်ဆက်မရှိဘူး။နောက်တရားလေးတရားတိုင်းချင်းချင်းပြရသူကမင်းကျတော့ပြုတ်ဖူးနဲ့သူလည်းလို့ပြောတာပဲဘုံမဟုတ်ဘူးလည်းလည်းကြီးနဲ့ပိုက်တဲ့ဘုံပုံစံမျိုးဖြစ်နေတယ်
တင်မုံတန်းကြီးရွာဟာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲကြောင့်လူကြီး600ကျော်စစ်ပီးသိမ်းရှောင်နေရတဲ့ဒုက္ခတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာတရက်ပိုင်းတွင်ဘုံပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖေဖော်ဝါရီ26ညနေပိုင်းရခိုင်ပြည်နယ်ကြောက်ဖြူမြို့အထူးတွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်အထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖေဖော်ဝါရီ25ရက်နေ့မှာလဲဘူရီတောင်မြို့စစ်စင်ရေးကိုကဲမှုစစ်ဌာနချုပ်စာကကဆန်ကတတွင်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်သားရာစီဇနီးတဲ့တူတိတ်ဆုံးခဲ့တယ်လို့တမတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီပောက်ကွဲမှုမှာရခိုင်တမတော်ကလှုပ်ဆောင်တယ်လို့တမတော်ဘက်ကပြောဆိုပြီးမြန်ခိုင်တမတော်ဘက်ကသူတို့ဘက်ကလှုပ်ဆောင်တာမဟုတ်ကြောင်းညင်းဆိုထားပါတယ်ခင်ဗျာ